အမေရိကန်စံတော်ချိန်ဒီကနေ့ညမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတက်တန်းအတွင်ဒုတိယအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပြီးလူမှုစစ်တမ်းတွေမှာသူ့ရဲ့တာဝန်ထမ်းဆောင်မှုအပေါ်ဝေဖန်တာတွေလည်းခံနေရပါတယ်။ဂျိုးဘိုင်ဒန်အနေနဲ့သမ္မတတက်တန်းနှစ်နှစ်အတွင်းမှာဘာမှမလုပ်နိုင်တာနဲ့ဆိုင်တော့အနည်းငယ်အလုပ်ဖြစ်တယ်လို့ပြောနိုင်ပြီးတိတ်ပြီးအောင်မြင်အောင်ဆောင်ရွက်နိုင်တာတော့မရှိဘူးလို့ Washington Post နဲ့ ABC ကကောက်ခံတဲ့စစ်တမ်းတွေမှာအမေရိကန်ပြည်သူ62ရာခိုင်နှုန်းကသတ်မှတ်ထားပါတယ်။ဘာပဲဖြစ်ဖြစ်လွတ်တော်နှစ်ရက်ရှိမှပြောကြမယ်။နိုင်ငံတော်အခြေပြမိန့်ခွန်းဟာသမ္မတဘိုင်ဒန်ဘက်ကလူထုကိုတိမ်တွင်းဖို့အခွင့်အရေးတစ်ခုဖြစ်ပါရဲ့ရှင်။